This is Radio Free Asia. The following program is in Burmese.
Mingla Pong and Bidon and Mekamakna, digging in Mimatagre, Tono, Concept, Omune, Kasong Navijo, say ye. Critically, Naton Setakuni, Milan, the second year. RFE, Lulade Acha, the year, Tatjan, Mneke, Namawa, season ago, America, Bios, Washington, DC, Murogani, Daya Saturday, than in the Waikina. ကျွန်တော်ကကြောက်ကြောက်ပါခင်ဗျာကျမကခင်ခင်ဤပါရှင်RFA ရဲ့မင်းဖက်စီစဉ်ကိုမြန်မာစံတော်ချိန်မိနစ်9:25အထိလိုင်းနိုမီတာ16kHz တိကုန်ရှိ3ကလိုင်းနိုမီတာ19kHz တောင်းရှိနှစ်တုံများလိုကနေအသံလွှင့်နေပါတယ်ရှင်ဒီကနေ့မနက်ခင်းအစီအစဉ်မှာထူးခြားတဲ့မြန်မာသတင်းတွေကိုအရင်ဆုံးတင်ဆက်တဲ့အခါပါမကိုမြန်မာလို့ပြောင်းလဲခေါ်ဆိုရင်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ရဲ့ထုတ်ဖော်ပြ
ဒါမြို့သားဒီမိုကရေစီဘက်ကမှတာဝန်ရှိတယ်လို့မဲပေးလိုက်တဲ့ပြည်သူတွေကလည်းပဲကျွန်တော်တို့ရွေးကောက်ပွဲတစ်ခုဟာဖျက်ဆီးမှုတစ်ခုပဲဖြစ်တယ်ဒါပြီးသွားတာနားလုံးပြီးသွားပြီးတော့ပွဲချပြေးတတ်လို့နေလို့မရဘူးဆိုတာကိုကျွန်တော်ပြန်ပြီးတော့သုံးသပ်တွေးကြရမှာဖြစ်ပါတယ
်ဒီကနေ့ဟာ1990ပြည့်နှစ်ရွေးကောက်ပွဲ22နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့အတွက်ဒီနှစ်ပတ်လည်နေ့နဲ့ပတ်သက်လို့ဝေယောက်မြို့မောင်အစိုးရ NCTUB ရဲ့အမြင်ကိုကြားရမှာဖြစ်ပါတယ်ဒါအပြင်လည်းဒီရွေးကောက်ပွဲရဲ့ရလဒ်ကိုဒီစစ်အစိုးရကဘာကြောင့်အကောင့်ထင်မဖော်ခဲ့တာလဲဒီ2010ရွေးကောက်ပွဲကိုဘာကြောင့်ဖန်တီးခဲ့တယ်လဲဆိုတဲ့တင်ပြချက်ကိုလည်းနားဆင်အောင်ပါပါရှင်
ဟုတ်ကဲ့အဲ့ဒါအပြင်နိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးဖို့2010ရွေးကောက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရေးပါတီ71ခုကသမရဦးသိန်းစိန်ထံစာရေးသားတောင်းဆိုလိုက်တဲ့တင်ပြချက်ကိုလည်းကြားရမှာပါအဲ့ဒီနောက်ကြားရမယ့်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တန်ခါရှုထောင့်ကဏ္ဍမှာဆိုရင
်အခုဆိုရင်မြန်မာရန်တော်များများနိုင်ငံသားပြည်သူတွေထွက်နေကြပြီဖြစ်ပါတယ်ဒီရန်တော်တွေဝေးရပြည်သူတွေဖြစ်ပြီးကိုတိုင်းကြီးမှာပြန်လည်သာသနာပြုတဲ့အခါမြန်မာမျိုးဆက်စစ်တီရဲ့ပညာရေးကိုကူညီပံ့ပိုးဖို့အထောက်အကူဖြစ်ပါတယ်
။အဲ့ဒါပြင် RFA သောတာရှင်ပေးစာပြန်စာခန္ဓာနဲ့အတူမျိုးပြနိုင်မြေဖွံ့ဖြိုးစုပြေးခန္ဓာတွေကိုလည်းကြားကြဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှင်အခုတော့သတင်းတွေအရင်ဆုံးတင်ဆက်ကြရအောင်ကိုကျော်ကျော်ရေ
ဟုတ်ကဲ့ဗျာ။နောက်ဆုံးအမြင်မှာသတင်းတွေကိုဥညာဉ်ဝင်းအောင်နဲ့ဥကျော်မင်းချွန်းတို့ကတင်ပြပေးကြပါလားဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံရဲ့အမည်ကိုအင်္ဂလိပ်လိုခေါ်ဝေါ်သုံးဆွဲရမှာမူလအသုံးနှုန်းဖြစ်တဲ့ဘာမာကနေမြန်မာလို့စစ်အစိုးရကအတ္တမပြောင်းလဲခဲ့တာဟာဒီမိုကရေစီနီးလမ်းမကျတဲ့အတွက်မိမိတို့အသိမှတ်မပြုခြင်းဖြစ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် NLD နဲ့ကျမကမူအရမြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမာလို့ပဲပြောပါတယ်မူအရလို့ဆိုရတာကတော့နိုင်ငံတနိုင်ငံရဲ့အမည်ကိုကမ္ဘာအလယ်မှာပြောင်းပြီးခေါ်တဲ့ကိစ္စဆိုတာပြည်သူများရဲ့ဆန္ဒကိုမရယူဘဲလုပ်တဲ့အရာမဟုတ်ပါဘူး။ဒါကြောင့်နောဝတာကမိမိတို့ဆန္ဒတစ်ခုတည်းနဲ့သာပြောင်းပြီးခေါ်ခဲ့တဲ့အင်္ဂလိပ်လိုမြန်မာဆိုတာကိုကျမတို့လက်မခံတာဖြစ်ပါတယ
်။ RFA ကတင်ဆက်နေတဲ့လူလူနဲ့ဒေါအောင်ဆန်းစုကြည်အစည်းအဝေးအတွက်သောတာရှင်တို့ရဲ့မေးမြန်းချက်ကိုဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ယွန်းမြန်မာနိုင်ငံကိုလာရောက်စဉ်မှာဦးသိန်းစိန်အစိုးရကအမေရိကန်ပြည်ထောင်စုအနေနဲ့မိမိတို့နဲ့ဆက်ဆံရေးတိုးတက်ခြင်းရင်ဘာမှလို့ဆက်လက်သုံးစွဲခြင်းမပြုဘဲမြန်မာလို့ကြောင်းလဲခေါ်ဝေါ်စီလိုကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ NLD နီးတူမြန်မာနိုင်ငံကိုအင်္ဂလိပ်လိုခေါ်ဆိုရမှာဘာမှလို့ပဲဆက်လက်သုံးစွဲပါတယ်။ကျွန်တော်တို့ RFA မှာလည်းမြန်မာဌာနကိုအင်္ဂလိပ်လိုပြောဆိုရမှာ Burmese Service လို့သုံးနှုန်းပါတယ်။ဒီတစ်ပတ်အစည်းအဝေးအတွက်ဒေါ်အောင်ဆန်းစုကြည်ကမေကွန်တစ်ခုကိုဖြေကြရမှာအာဆီယံအဖွဲ့အတွင်းမြန်မာဒီမိုကရေစီရေးအတွက်ဆောင်ရွက်ဖို့ဦးသိန်းစိန်အစိုးရကိုပုံမူတိုက်တွန်းကြောဆိုလာတာတွေဟာတိုးတက်မှုဖြစ်ကြောင်းဝေဖန်သုံးသပ်ပြောဆိုပါတယ
်အာဆီယံအဖွဲ့ကအခုမြန်မာအစိုးရကိုဘယ်လိုသဘောထားလဲဆိုတာကိုကျွန်မရှင်းရှင်းလင်းလင်းမသိပါဘူးအစဉ်လာအားဖြင့်တော့အပြုသဘောဆောင်တဲ့ချင်းကပ်မှုမူဝါဒကိုအာဆီယံကစွဲကင်ခဲ့ပါတယ်အချို့အာဆီယံနိုင်ငံတွေကတော့အခုနောက်ပိုင်းမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးနဲ့ပတ်သက်လို့လူအချက်တွေကိုထောက်ပြလာတာတော့တွေ့ရပါတယ်။ဒါဟာတိုးတက်မှုလို့ပြောနိုင်တယ်ထင်ပါတယ်
။အပြည့်စုံကိုတော့ဒီကနေ့ညတင်ဆက်မဲ့လူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်မှာနားဆင်နိုင်ကြပါတယ်ခင်ဗျာ
ညမာဆိုးရပေါ်ပိတ်ဆို့ပြစ်ဒဏ်ခတ်ထားတဲ့ညမာနိုင်ငံလွတ်လပ်ခွင့်နဲ့ဒီမိုကရေစီအုပ်အုပ်တွေကိုတက်တန်းတိုးဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကမနေ့ကတိုက်တွန်းလိုက်ပါတယ်။ညမာအရေးတက်စ်တော်ရဲ့အမေရိကန်လွှတ်တော်ဒီမိုကရေစီပါတီကောင်ဆောင်ကန်တက်ကီပြည်နယ်အထက်လွှတ်တော်အမတ်မစ်မက်ကွန်နယ်နဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ဒီယန်ဖိုင်စတန်တ ဒီနေ့ကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ့ရတဲ့အခါမှာကျွန်တော်တို့ကတော့ဒီအခြေအနေကိုတွေ
trying to get out from under the international cloud of sanctions.
Nangaraga peso jita khamu re yuk teng do aung tu tet mu si de yaw han ja lou saung ni de myama soe ye lou yet de bo american bi jong su a ni ne myet si le ma twa tin ne a chang sit man ne pyu pyin jong le yi de ma lou saung de de yue myama soe ya ko peso pitan khat tha tin ne a chang da chang yaung yin lut do mat de a ni ne ma nit ka lo be pitan khat tat tan tu yi mu chan ko ဥပဒေမူကြမ်းကိုတခဲနဲ့ထောက်ခံအတည်ပြုဖို့မစ္စတာမစ်ရှ်မကွန်နဲ့ကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်မနစ်ကရွေးကောက်ပွဲဟာလွတ်လပ်မှုတရားမျှတမှုမရှိခဲ့တဲ့အကြောင်းအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုပြီးစစ်တပ်ကအစိုးရအဖွဲ့ကိုချုပ်ကန်ထားကြောင်းဒေါ်ဆန်းစုကြည်ရဲ့လွတ်မြောက်မှုဟာသတင်းကောင်းဖြစ်ပေမဲ့ဘလောက်ထိလွတ်လပ်ခွင့်ရှိတယ်ဆိုတာမေးခွန်းထုတ်စရာဖြစ်နေသေးကြောင်းမြန်မာအစိုးရဟာမြောက်ကိုရီးယားစီးရီးယားတိုးချဲ့မြောက်ကိုရီးယားကိုစီးရီးယားတိုးချဲ့ဆက်ဆံလာတာဟာအထူးစိုးရိမ်စရာလည်းဖြစ်ကြောင်းအထက်လွတ်တော်မှမစ်မကောနီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအာဏာပိုင်အနေနဲ့မှန်ကန်တဲ့သဘောထားနဲ့ဖြေရှင်းပေးဖို့လိုတယ်လို့မိသားစုဝင်တွေကမနေ့ကတောင်းဆိုလိုက်ပါတယ်မနေ့ညကအထိနောက်ဆုံးရရှိခဲ့တဲ့သတင်းတွေအရအစာငတ်ခံဆန္ဒပြတာကြောင့်အင်းစိန်ထောင်စစ်ခွေးတိုက်ကိုအပို့ခံရတဲ့နိုင်ငံရေးအကျဉ်းသား9ဦးကိုသူတို့နေထိုင်တဲ့မူလအဆောင်ကိုထောင်အာဏာပိုင်တွေကပြန်ပို့လိုက်ပြီးဆန္ဒပြနေသူတချို့ရဲ့မိသားစုတွေကိုထောင်ဝင်စာနဲ့ပစ္စည်းပို့ခွင့်ပေးလိုက်တယ်လို့သိရပါတယ်။ဒီအခြေအနေတွေအရအာဏာပိုင်တွေအနေနဲ့နိုင်ငံရေးအကျဉ်းသားတွေတောင်းဆိုဆန္ဒပြတာကိုဖြေရှင်းလိုက်နိုင်ပြီလို့ယူဆနိုင်ပေမဲ့နိုင်ငံရေးအကျဉ်းသားတွေတောင်းဆိုတဲ့အချက်တွေကိုအာဏာပိုင်တွေကဘယ်လိုပုံစံလိုက်လျောလိုက်တယ်လဲ။ဘယ်လိုညှိနှိုင်းကြတယ်လဲဆိုတာအတိအကျမသိရသေးဘူးလို့နိုင်ငံရေးအကျဉ်းသားမိသားစုအကျိုးဆောင်ကိုရဲအဖွဲ့ရဲ့တာဝန်ခံတဦးကပြောပါတယ်
ဒီလိုသွားတယ်ဆိုတဲ့ဟာယာယီကျေလည်မှုတွေပဲဖြစ်နိုင်တယ်28မြန်မာ2021ရဲ့အခြေခံအကြုံတော့အချက်ဖြစ်တယ်ပေါ့နော်တာမန်ရှော့ပေါ်ရဲ့များခံစားခွင့်ပြင်တမြင့်ဆိုတဲ့ဟာပါတယ်အမှန်တရားကျေလာတဲ့တာမန်ရှော့ပေါ်ရဲ့ကိုမရသေးဘူးတမန်ရဲ့အခြေခံအကျမှာတော့ပေးတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့ဒီဟာကိုသူတို့ဘယ်လိုဆောင်ရွက်ပေးမလဲမဆောင်ရွက်ပေးဘူးဆိုရင်တော့ဒီတစ်ခုတည်းနဲ့မဟုတ်ဘူးတခြားနေရာမှာဒီကျေလှုပ်ရှားမှုတွေဖြစ်ပေါ်လာနိုင်တယ်နောက်တစ်ခုကတော့ထောင်ပိုင်းနဲ့ဆိုင်တဲ့အပိုင်းကိုထောင်လက်ဆွဲဥပဒေအရပေးနေပေးထိုက်တဲ့အချက်လက်တွေရှိတယ်အဲ့ဒီအချက်လက်တွေကိုတကယ်အပြည့်အဝပေါ်ဆောင်ပေးဖို့လိုတယ်အားလုံးမပေးသေးပဲနဲ့အချိန်ကြာဆုံးဟာတော့မှထုတ်တောင်ထားမယ်ပြိပြင်းထားမယ်ပြီးတော့ချက်ဖြစ်သွားနေမှာပဲ
အချင်းထောင်တွေမှာအခုလိုဆန္ဒပြမှုတွေပတ်သက်လို့နိုင်ငံတကာအသံဝင်ကစောင့်ကြည့်ဖိအားပေးလာတဲ့အခါမျိုးဆိုရင်ထောင်အာဏာပိုင်တွေဘက်ကအပေါ်ယံဆောင်ရွက်ပေးလေရှိတယ်လို့လည်းသူကဆက်ပြောပြပါတယ်အစာငတ်ခံဆန္ဒပြခဲ့တဲ့နိုင်ငံရေးအကျဉ်းသားအများစုဟာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုညံ့ဖျင်းလာကြောက်တီဗီရောဂါအကျိုးရောဂါမျက်စိရောဂါအစာအိမ်ရောဂါစတာတွေအသီးသီးခံစားနေရတယ်လို့လည်းသိရပါတယ်ခင်ဗျာ
ဇွန်လ19ရက်နေ့မှာကြာရောက်မဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့66နှစ်မြောက်မွေးနေ့အတွက်အမေရိကန်ပြည်အောင်စုရောက်နေတဲ့မြန်မာတိုင်းရင်းသားတွေကလက်မှတ်ရေးထိုးထားတဲ့မွေးနေ့ဆုတောင်းကပ္ပရာတွေကိုမနေ့ကဖို့ဝင်းမြို့စားလိုက်ကနေပေးပို့လိုက်ပြီဖြစ်ကြောင်းမြန်မာနိုင်ငံကိုပေးပို့လိုက်ပြီဖြစ်ကြောင်းသိရပါတယ်ဖို့ဝင်းမြို့ကရဲတပ်ဖွဲ့အကြီးအကဲနဲ့တကွာမြို့အုပ်ချုပ်ရေးအရာရှိတွေကပါလက်မှတ်ရေးထိုးထားတဲ့ကပ္ပရာ150လောက်ကိုပထမအထုပ်အနေနဲ့စတင်ပေးပို့လိုက်တာဖြစ်ကြောင်းစီစဉ်သူចောင်းဆရာဦးကျော်သိန်းစိုးကပြောပါတယ
်အခုနပဲညနေ9နာရီခွဲမှာဒေါ်စုကိုဆူတောင်းထားတဲ့မွေးနေ့ကပ္ပရာလေးတွေပေါ့လေအဲ့ဒါလေးတွေကိုစားတိုင်းမှာပို့လိုက်ပြီ150ပေါ့လေနှစ်ချိန်ခွဲပို့ဖို့စီစဉ်ထားတယ်ဘာကြောင့်လဲဆိုသိပ်များတာဟုတ်ကျွန်တော်တို့ဖော်ဝင်းမြို့နယ်ကရဲမှုကြီး Resty Yop ပေါ့လေရဲမှုကျုပ်ပေါ့လေသူကိုယ်တိုင်လက်မှတ်ထိုးရတာပါတယ်နောက်တစ်ခါကျွန်တော်တို့ Fort Wayne City Council ပေါ့လေမြို့နယ်ကောင်စီပေါ့လေအဲ့ဒီကမစ္စတာဂလန်ဟိုင်းမြို့နယ်ကောင်စီဝင်သူတို့လည်းပါတယ်ဗျအဲ့ဒါကိုနင်းညက်နေမှာထည့်လိုက်ပြီနောက်တစ်ခါចောင်းဆရာဆရာမတွေအရာရှိတွေလည်းပါတယ်ပေါ့လေကလေးတွေပြင်တိုင်းသားတွေမြန်မာတိုင်းသားတွေအပြင်တော့သူတို့လည်းပါတယ်ပေါ့လေ
Fort Wayne မြို့ဟာအိန္ဒိယနာပြည်နယ်ကမြန်မာအများစုနေထိုင်တဲ့မြို့ဖြစ်ပါတယ်အခုပို့လိုက်တဲ့မွေးနေ့ကပြားတွေဟာဒေါ်အောင်ဆန်းစုကြည်စီကိုဇွန်လ9ရက်နဲ့10ရက်ကြားလောက်မှာရောက်ရှိမယ်လို့သိရပါတယ်ဒုတိယအထုပ်မွေးနေ့ကပြား150လောက်ကိုတော့လာမယ့်ဇွန်လအတွင်းပေးပို့ဖို့စီစဉ်ထားပြီး မွေးနေ့ကြရောက်မဲ့ဇွန်လ19ရက်နေ့မှာကာဝဲခုံပွဲတွေနဲ့အခမ်းအနားကို IBFW တက္ကသိုလ်မှာစီစီကားကားကျင်းပဖို့စီစဉ်ထားရလို့သိရပါတယ်ခင်ဗျာ
။သမရဦးသိန်းစင်ဟာနိုင်ငံရေးစီးပွားရေးအဓိကမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကို3ရက်ကြာအလေပတ်ခီးမနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။ဦးသိန်းစင်ဟာဒီကနေ့မှာတရုတ်သမရဟူချင်းတောင်ဝန်ကြီးချုပ်ဝမ်ကြောင်ပုံလို့နဲ့တွေ့ဆုံမယ်လို့တရုတ်အရာရှိတွေကပြောပါတယ်။ဦးသိန်းစင်ရဲ့တရုတ်နိုင်ငံခီးစဉ်မှာအစိုးရအဖွဲ့ဝင်ဝန်ကြီးတွေစစ်ဘက်ခေါင်းဆောင်တွေအများအပြားလိုက်ပါသွားကြတယ်လို့သတင်းရရှိပါတယ်။ဒီခီးစဉ်အတွင်းတရုတ်မြန်မာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းတရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကျန်းယူကဆိုပါတယ်။တရုတ်အစိုးရရဲ့စည်းင်းစရားတွေအရမနစ်ကတရုတ်မြန်မာအပြန်အလှန်ကုန်သွယ်မှုဟာဒေါ်လာ 4.4 ဘီလီယံဘိုးရှိပြီး2009ခုနှစ်ခါထက်53ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့သိရပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးအများဆုံးလာရောက်ရင်းနှီးမြှုပ်နှံထားသူလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာဒုတိယစီးပွားရေးအကောင်းဆုံးနိုင်ငံဖြစ်ပြီးစွမ်းအင်လိုအပ်ချက်ကြီးမားတဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့သဘာဝအရင်းမြစ်တွေတူးဖော်ထုတ်ယူရေးလုပ်ငန်းတွေမှာအဓိကရင်းနှီးမြှုပ်နှံထားသူလည်းဖြစ်ပါတယ်။ဒါအပြင်တရုတ်အစိုးရဟာနိုင်ငံတကာမှာလည်းမြန်မာအစိုးရကိုနိုင်ငံရေးအရအမြဲတမ်းထောက်ခံအားပေးနေတဲ့နိုင်ငံဖြစ်သလိုမြန်မာနိုင်ငံကိုလက်နက်အဓိကရောင်းချနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ကြောင်းသိရပါတယ်ခင်ဗျာ
။နောက်ဆုံးမြန်မာသတင်းတွေကိုတင်ပြခဲ့ရပါခင်ဗျာ။နောက်ပိုင်းမှာလည်းထူးခြားတဲ့နိုင်ငံတကာသတင်းတွေကြားကြအောင်ပါပါ။အရေးဖြစ်လွတ်လပ်တဲ့အာရှတိုင်းရဲ့တောက်ကြန်နေမနေ့ခင်းတရားထုတ်လွှင့်ချက်တွေကိုနှားဆင်နေကြတာပါခင်ဗျာ။ကဲတော့ခင်ကြီးဒီ1990ပြည့်နှစ်ရွေးကောက်ပွဲနှစ်ပတ်လည်နဲ့ပတ်သက်တဲ့တင်ပြချက်တွေစထုတ်လွှင့်ပို့ပါပါဗျာ
။ကောင်းပါပြီရှင်။ဒီနှစ်မေလ28ရက်နေ့ဟာဒီ1990ရွေးကောက်ပွဲကျင်းပခဲ့တဲ့21နှစ်မြောက်နေ့ဖြစ်ပါတယ်။ဒီရွေးကောက်ပွဲရဲ့ရလဒ်ကိုဒီနာအဖဆစ်ဆူရကဘာကြောင့်အကောင့်ထဲမဖော်ခဲ့ရလဲ။ဒီ2010ရွေးကောက်ပွဲကိုလည်းဘာကြောင့်ဖန်တီးခဲ့တယ်လဲဆိုတာကိုကျမတို့ဖွဲ့သူမတ်အင်ဂျင်နိုင်ကတင်ပြမှာပါ။1988ဩဂုတ်လမှာပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးကိုစစ်တပ်ကအာဏာသိမ်းပြီးဖြိုခွဲခဲ့ပေမဲ့1990မေလရွေးကောက်ပွဲရလဒ်ကတော့ဒီအရေးတော်ပုံကြီးရဲ့အောင်ပွဲအတီးပွင်းဆိုတာမြန်မာနိုင်ငံရေးလေလာနေသူတွေကသုံးသပ်ထားပါတယ်။အဲ့ဒီရွေးကောက်ပွဲမှာမြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွှတ်တော်မှာ82ရာခိုင်နှုန်းနဲ့အပြတ်အသတ်အနိုင်ရခဲ့တာပါ။ဒါဟာဒီမိုကရေစီအသွင်ကူးပြောင်းရေးပြည်သူတရက်လုံးရဲ့ဆန္ဒကြောင့်ဖြစ်တယ်လို့ဆယ်နှစ်ကျော်ထိမ့်သိမ်းခံခဲ့ရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုဖြိုးမင်းသိန်းကပြောပါတယ်
။90ခုနှစ်ရွေးကောက်ပွဲဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပီးပေါ့နော်။ပထမဦးဆုံးကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီရွေးကောက်ပွဲဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးမှာလူလူတရက်လုံးကစစ်အာဏာရှင်စနစ်ကိုမလိုလားတော့ဘူးတပါတီစနစ်ကိုမလိုလားတော့ဘူးတို့ပြတာခဲ့တယ်ပြတာမှုတွေအတွက်ပထမဦးဆုံးအချိန်ပြည်သူလူထုကမိမိလိုလားတဲ့ပါတီတရက်ကိုလူထုတိုက်ပွဲအပြင်းထန်တရက်နဲ့ဆွဲအပ်ခဲ့တာဖြစ်ပါတယ
်ဒါပေမဲ့ပြည်သူလူထုရဲ့အာဏာအနှင်းမှုဟာအောင်မြင်မှုမရခဲ့ပါဘူးစစ်ဆွေးရက1990ရွေးကောက်ပွဲရလဒ်ကိုအနှစ်20အချိန်ဆွဲခဲ့ပြီးတဲ့နောက် 2010 ရွေးကောက်ပွဲကျင်းပခဲ့တဲ့အကြောင်းရင်းကိုတော့ကိုဖြိုးမင်းသိန်းကအခုလိုသုံးသပ်ပါတယ
်စစ်တပ်ကနေပြီးဥဆောင်တဲ့နိုင်ငံရေးပုံစံတရက်နဲ့ကပုံဖော်ခြင်းနဲ့အခြေအနေရှောင်းအလိုနီးလန့်နဲ့ပဲညှိနှိုင်းညှိနှိုင်း90ခုလေးရေကောက်ဝဲရလက်ကိုနားအဖစစ်အစိုးရအကောင့်ထဲပေါ်ဖို့သဘောထားမရှိခဲ့ပါဘူး။ဒါကြောင့်မို့ဒီရေကောက်ပွဲမှာအောင်နိုင်ငံနဲ့ဒုတိယပဲဖြစ်ဖြစ်ဒီမိုကရေစီရေလိုလားသူတွေကပဲဖြစ်ဖြစ်အလိုနီးလန့်နဲ့ပဲစူးစမ်းစူးစမ်း90ခုလေးရေကောက်ဝဲရလက်ကိုဖျက်သိမ်းပစ်ဖို့လားရှိရှိနေတယ်ဆိုတဲ့အခြေအနေတရက်ကိုမြင်ရတဲ့အတွက်ဒီ90ခုနှစ်ရွေးကောက်ပွဲရလဒ်ကလူထုရဲ့အောင်ပွဲတရက်ဖြစ်တော်ညာလဲကျုံလုံးမပေါ်နိုင်ခဲ့တာဖြစ်ပါတယ
်ဒီနေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားတင်မာမှုကြောင့်90ရွေးကောက်ပွဲရလဒ်ကိုအကောင့်ထဲမပေါ်နိုင်ခဲ့တာလို့မြန်မာနိုင်ငံရေးလေးလာတုံ့တက်နေသူတချို့ကဝေဖန်ပြောဆိုတာတွေရှိပါတယ်ဒါပေမဲ့အမျိုးသားရင်ကြားစီရေးမှာတက်ဆိုင်သူအားလုံးကိုပါဝင်ခွင့်မပေးဘဲ90ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့NLD ရဲ့အခမ်းကဏ္ဍပျောက်သွားအောင်စစ်ဆိုးရကတဖက်သက်ဖြတ်သိမ်းခဲ့တဲ့အချက်ကိုကိုဖြိုးမင်းသိန်းကထောက်ပြပါတယ
်။ဒေါအောင်ဆန်းစုကြည်ထိမ့်သိမ်းခံထားပြီးနောက်ပိုင်းမှာဦးအောင်ရွှေကအမျိုးမျိုးလိုက်ရောမှုတွေပြုခဲ့ဘူးလေ။ဒါပေမဲ့အဲ့ဒီအခြေအနေဒီမှာတော့မှအပြောင်းလဲတရက်ကိုဆောင်ရွက်နိုင်တော့တဲ့အခြေအနေမျိုးအထိလုပ်လို့မရခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ ကိုယ်တဲ့ဂုဏ်ရဲ့လူလူပြလုံးဝဆွဲထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဘယ်လိုအခန်းကဏ္ဍမျိုးကမှမပေးခြင်းဘူးဆိုတဲ့အခြေအနေပြက်ကအတော်ခက်ခဲပါတယ်။အားလုံးလည်းဆိုတော့ဟိုလူလူလွယ်လိုက်တဲ့အာဏာရှိတဲ့အဖွဲ့ကြီးတရက်ကိုအနေထားတစ်ခုခုမှသာပြီးစဉ်းစားဆုံးဖြတ်မယ်အခြေအနေတစ်ခုရှိပါတယ်။ဒါကြောင့်မို့လဲဒီလိုစဉ်းစားဆုံးဖြတ်မှုမျိုးမပေးခြင်းလို့ကိုယ
ကျွန်တော်တို့ ကျွန်တော်တို့2019ခုနှစ်မှာထုတ်ခဲ့တဲ့ဥပဒေတွေရဒီရွေးကောက်ပွဲဟာအဓိကမကြဘူးလက်တွေ့မကြတော့ဘူးပါညာဥပဒေကသူတို့ပြောပေးမယ်လို့အဲ့ဒီလိုပြောကြားချက်တွေဟာဥပဒေမှာလာရောက်ပြီးတော့ထိခိုက်မှုမရှိဘူးဘာကြောင့်လဲဆိုတော့ဥပဒေတရမှာအဲ့ဒီဥပဒေရရှိခံစားတတ်တဲ့အခွင့်အရေးတွေဟာနောက်ဥပဒေတစ်ခုပြုတ်လုပ်ပြီးတော့ပယ်ဖျက်လို့မရဘူးလို့ဥပဒေပြဋ္ဌာန်းချက်တွေအဲ့လိုရှိတယ်အဲ
င်ပါ
တယ်ဒါကြောင့်1990ရွေးကောက်ပွဲဥပဒေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဒီကနေ့အထိတည်ယဝင်လက်တည်နေတဲ့အကြောင်းဥညာဝင်ကပြောသွားပါတယ်1990ရွေးကောက်ပွဲမှာ NLD ပါတီကလွှတ်တော်နေရာ392နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်က23နေရာရခိုင်ဒီမိုကရေစီအဖွဲ့ချုပ်က17နေရာနဲ့တိုင်းသားစည်းလုံးညီညွတ်ရေးပါတီက10နေရာအတီးတီးအနိုင်ရခဲ့ပါတယ်ရှင်1990ရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးမက်အင်ဂျင်နိုင်ရဲ့တင်ပြချက်ပါရှင်ကိုကျော်ကျော်ကြီးအခုဆက်ပြီးတော့ဒီ NCDUB ရဲ့အမြင်ကိုလည်းတင်ပြကြရအောင်လားရှင
်ဟုတ်ကဲ့ဗျာ90ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီကမဲအပြတ်အသတ်နဲ့နိုင်ခဲ့ပြီးမဲ့ပြည်သူတွေလိုလားတဲ့အပြောင်းလဲတည်းပေါ်မလာရတာဟာရွေးကောက်ပွဲကျင်းပပြီးခဲ့တဲ့အစိုးရမှရော NLD ပါတီမှာပါတာဝန်ရှိတယ်လို့ပဲဒီမဲပြီးခဲ့ကြတဲ့ပြည်သူတွေမှလည်းတာဝန်ရှိပါတယ်လို့ NCGUB လို့ခေါ်တဲ့ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရကနေပြီးတော့ခံယူထားပါတယ်ဗျာ1990ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီပါတီရဲ့ပေါက်ခေါင်းမြို့နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံခဲ့တဲ့ NCGUB ဝန်ကြီးချုပ်ဒေါက်တာစိန်ဝင်းနဲ့90ရွေးကောက်ပွဲမှာ NLD ပါတီရဲ့မိုးကုံမြို့နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံခဲ့သူ NCGUB နိုင်ငံခြားရေးဝန်ကြီးဦးဘူလှတင်တို့ကိုကျွန်တော်တို့ RFA ဖွဲ့သားဦးညံဝင်းကဆက်သွယ်မေးမြန်းပြီးတင်ပြပါလိမ့်မယ်ဗျာ
ဒီကနေ့ဟာ1990ရွေးကောက်ပွဲကျင်းပခဲ့တာ22နှစ်တည်တည်ပြည့်ပါပြီခင်ဗျာ90ရွေးကောက်ပွဲရဲ့ရလဒ်ကိုပေါ့လေပြီးခဲ့တဲ့စစ်အစိုးရလက်ထက်မှာလည်းအတိမတ်မပြုတ်ခဲ့သလို2010ရွေးကောက်ပွဲအရာတက်လာတဲ့လက်ရှိဦးသိန်းစိန်အစိုးရကလည်းဒါနဲ့ပတ်သက်လို့တစုံတရာထုတ်ပေါ်ပြောဆိုတာကျွန်တော်မတွေ့ရသေးပါဘူးဆိုတော့90ခုနှစ်ရွေးကောက်ပွဲရလဒ်ဟာအခုချိန်မှာဟိုဘာမှလုပ်လို့မရတော့တဲ့ရလဒ်တစ်ခုဖြစ်သွားပြီလားအဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဒေါက်တာစင်ဝင်းရဲ့အမြင်ဘယ်လိုရှိပါသလဲခင်ဗျအ
ဲကျွန်တော်နေလဲရှင်းရှင်းလင်းလင်းပြောရင်တော့ကျွန်တော်တို့ကလည်း2010ရွေးကောက်ပွဲကိုအတိအမှပြုတာမဟုတ်ဘူးနော်ဒါ2008အခြေခံဥပဒေကိုအတိပြုပြီးတော့စစ်အုပ်စုတပ်ဆိုးရှေဖို့သူတို့ရဲ့အကျိုးအမြတ်တွေကိုကာကွယ်ဖို့လှုပ်ထားတဲ့လှုပ်ဆက်ပေါ်ရရှိုးပေါ်ရနော်တကယ်တော့ပြည်သူလူထုကခံတာကိုပေါ်လည်းမပေါ်ထုတ်ဘူးမပေါ်ထုတ်နိုင်အောင်လည်းအစဉ်စဉ်ကာကွယ်ထားတယ်နော်သို့တော်လည်းကျွန်တော်ပြောတာက1990ရွေးကောက်ပွဲရဲ့ပြည်သူလူထုရဲ့ဆန္ဒကအပြောင်းလဲလိုချင်တယ်ချစ်အုပ်စုတို့လိုမတရားအုပ်ချုပ်တာမလိုချင်ဘူးနော်ဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့ဒီ NLD ကိုခေါင်းဆောင်စေတင်တယ်နော်ဒီပြည်သူအတန်တွေကဆက်လက်ပြီးတည်မြဲနေပါတယ်မပြောက်ပါဘူးအဲ့တော့အဲ့ဒီချိန်တုန်းကပြီးသွားတဲ့ပြည်သူတွေရဲ့မင်းဟာဒီကနေ့အထိဆက်လက်တည်မြဲနေပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒီနေရာမှာပေါ့နော်90ရွေးကောက်ပွဲတုန်းက NLD ပါတီရဲ့မိုးကုတ်မြို့နယ်ပြည်သူ့လွှတ်တော်အမတ်ဦးဘိုလှတင်ကိုဟိုမေးခြင်းပါတယ်ခင်ဗျာ။ဒီ90ရွေးကောက်ပွဲတုန်းကမြန်မာပြည်သူတွေကဒီမိုကရေစီအပြောင်းလဲအတွက်အားကိုးတကြီးနဲ့ NLD ပါတီကိုထောက်ခံမဲတွေပုံပေးခဲ့တာကိုကျွန်တော်သတိပြုမိပါတယ်။အဲ့ဒီမှာ NLD ပါတီကလည်းအနိုင်ရခဲ့တယ်ဆိုပေမဲ့ပြည်သူတွေအနှင်းလိုက်တဲ့အာဏာကိုအရမယူနိုင်ခဲ့တာဟာဘလို့အနေချက်တွေကြောင့်လို့အခုချိန်မှာပြန်သုံးသပ်မိတာရှိပါသလဲခင်ဗျ။
ကျွန်တော်တိုင်းပြည်ရဲ့
ตั้งแต่ยังบ่เนาะเปลี่ยนชื่อมาส่วนเดโมคราซีลุชามุเนี่ยตั้งแต่ช่วงเศรษฐกิจการซาเร่ทางกัวกู้เงินเนี่ยมายุคก่อนเปิดตลาดพัฒนาเร่สุดท้ายจะเราเยาว์นายงามาดีอาณาเขตเนี่ยพินิจอุชมูจังโมดีเอ็นจีเร่เดโมคราซีลุ่มเปิดสิ่งเดียวลุ่มลุ่มเปิดสิ่งเดียวไม่ใช่ตัวนายงามีปาร์ตี้เร่นายงามีลุชามุเร่เสนอจะไม่ใช่ตัวนายงามีด้วยข้อเรียลเอ็มตันอาเนกจะรับใช่ปะ สันดาอาญาดาเดโมคราซีโกลูลาบิเมลูอาณาเขตสนิทกันในเดโมคราซีสนิทกูกูพิจารณาข้ามาลูอัดเดสเซนไลพิเศษมูดีโกนั่งไงปาร์ตี้ดีเวก้าอันนี้เราไปดูลูดีเวก้าเลเวน้ำเล็กจ้าวไอ้เราจีเมสโกเกลูเชนอ่ะตาวันชีเดปันโตมันชีบาร์เดตากาโรยูโกเปโกล่ะก่อนที่ปอบิบุมพิจารณาที่มาตาวมันพิจารณาและชีอาณาวัยเซอาณาวัยนี่ตาวันชีดลู
ที่ดูรู้ว่ายงยงจีจีเนี่ยตาวันปีเกเรมีด้านเดโมคราซีก็จะมาตาวันชีดลูเมื่อปีไรเดียวที่ดูดีกันเลยเวชนุยุคก็ไปตะคุหาพัฒนาหมู่ตะคุเวชเดียร์ถ้าปีตัวนั้นฮัลโหลปีตัวปีเดียวไปที่ปีตัวลูนี่ลูไม่อยากบูชราโกจันรู้เปลี่ยนไปแล้วต้องตัดด้วยจามาใช่ปะ
โอเคครับแล้วถ้าเส้นวิ่งโอเล่ไม่ใช่มาเลยครับกูจะยุคก็ไปมาไม่ปีเกจาร์เดียร์ปีดูดีเอลูอินสนาปีอ่อนลูบอลีเปลี่ยนเลยที่ลาว
บาริสเลือกจะไม่เป็นลูนี่เลยลูกผู้จันทร์ดีเลยลูกเสารุสนาราชิบาเลยครับเอ็ดาร์กูน่าอุบลนาเดนเปียวตัววากีแล้วเจ้าหนูรู้ตัวกูสเลรีนี่เนี่ยยาร์เนี่ยยาร์เนี่ยปีรับเช่นไหนเนี่ยลูกกูเสร็จลูกนี่เนี่ยงานรู้ดีฮะปีดูรู้ก้าเมื่อปีท่าเรือดูดีเท่เด็ดเลยทุกดาวินซีซันเนี่ยลูกอ่ะไม่สุดเลยที่สุดเลยเนี่ยลูกนี่เข้าไป
แล้วดีลูกดอกกุสเลรีราดาวินชีเองอารมณ์วัยที่ดีดัสเวนอมเทปุโมยาทีนี้อามาบอกเลยอู้บุลาเตงโอมีเบียสิขมยาที่ไต้หวันดีมาลูอเมียสุจิกาหนังเงี้ยปาร์ตี้ตะคุทำมาโมโหหนังเงี้ยเอ็นอาซูเตียโกอสุยาพ่อยบาลูตองสูลากเกมส่วนยังตองเปียลากเกมส่วนยังไอ้หนังเงี้ยปาร์ตี้หนังเงี้ยเอ็นอาซูกาอสุยาพ่อยในมาตลาขมยา
ไอ้ลูกเข้มส่วนอยู่แต่ยาวเว้ยมาตลอดขมยาแต่งงานเราอุบลเจ้าเนี่ยพี่เอ็มส่วนเนาะยุคก็ป่วยกันอันนี้ไล่เด็ดดูดูด้วยแมนดีค่ะที่เว้นลูกไปงวดกูพี่ดูว่ายุคก็ป่วยนี่เส้นอันนี้ทาร์ลับเจ็ดเอ็ดด้วยแต่ที่ตะคุยเชื่อชะอาณาลูเบิดาเตียวปานเลยแต่จำมือพี่ดูดูว่ายุ่งชีวะอันนี้ไล่เด็ดลูกไปงวดดีอย่าพี่ดูดูว่าท้องสูรลากเด็ดส่วนเนี่ยเพื่อฟีบไปงวดหาไอ้ที่นั่งงานอาสุพิเศษนั่งงานปารีมาพิเศษที
ตัวต่อแต่ก็เล็กตัวกองทัพผสมเยอะผู้สุดเลยข้ามมาด้วยกันนั่นไงนั่นไงไต้หวันนั่นไงมีล่าสุดเหยื่อไต้หวันปั๊มมุกคุณยิ้มเนี่ยดีกว่าจะส่งอะไรไอ้ที่ไต้หวันมาเลสิอาณาจักรไทยเลยนั่นไงอาจจะเหยื่อบุ๋มสวยมุ้มยาเองเนาะแต่ก็แค่เด็กที่สับเช็ดไปเสียตัวเสียงวิ่งวัวอู้บุลาดิ้งวัวจีรุติมาเลยคุณยาเข้ามาไหมคุณยา
ทางกูอ่ะกูจะพิจารณาเกี่ยวกับวิทยาลัยบ่เอ็นซีจียูบีเยี่ยมยงกูอุ้งยังไม่เอาสับมีมันเต็มไปกันแล้วบ้าแกสลับบีเอเนอร์ดีปารีเนสสับมีมันทาราเปียบไปบ่าวด้วยคือโอเคใช่มีโอกาสที่มึงกรีซีไปเจอกันที่ทางกูอยากกูจะวิเคราะห์เว้นจิมบ้าเกเรนสัตว์ตัวนี้ยังนี่ที่แม่แค่น้าอูที่ยังกูเอเนอร์ดียงจงมาดีนี่จิมบ้ามาพิบาร์เลยที่นี่แค่น้ามาที่ทางกูอยากกูจะวิเคราะห์เว้นในประเทศสารพัดจามีลุลิตยาบาร์เลยทางในประเทศยี่จิมบ้าก็เ
ဒီနေ့အစီအစဉ်အငယ်နည်းနည်းပြောပြပေးပါလားရှင်။တကောင်ကူကကိုယ်စားပြင်းနေရွေးကောက်ပွဲအောင်ပွဲအတိမအကန့်အဝဒီနေ့ရေကနေ့တည်းကနေမတူစီစဉ်စစ်တင်တဲ့ကျင်းပမှာဖြစ်ပါတယ်။ပထမပိုင်းကမကြာသေးမီကျင်းတော်ပြီးကလွမြောက်လာတဲ့နိုင်ငံရေးကျင်းသားများကိုကျွန်တော်တို့စူးစူးနှုတ်ဆက်တဲ့အခမ်းအနားဖြစ်ပါတယ်။ဒုတိယပိုင်းကတော့ရွေးကောက်ပွဲဆိုင်ရာစာရန်ဖတ်ပွဲဖြစ်ပါတယ်။ ပထမပိုင်းမှာအစီအစဉ်ဘုရားဒုတိယအကြိမ်ဦးတင်ဦးကဂျာရင်းကြီးကျင်းနာများကိုကျိုးစုံနှုတ်ကုန်းကြကြပြောပါမယ်။ဒုတိယအစီအစဉ်ကတော့ဘုရားထွေတွင်မှုနဲ့လူလူကောင်းဆောင်တော်ဆန်းစုကြီးကကျိုးစုံနှုတ်ကုန်းကြကြကြွတ်မှာဖြစ်ပါတယ်။ဒုတိယပိုင်းအစီအစဉ်ကိုအဲချက်ကကျိုးမှုပြီးမှဆက်လက်ကျင်းပပါမယ်။အဲဒီအစီအစဉ်မှာတောင်ကိုကကိုကြီးရွေးကောက်ပွဲအပေါ်မှာဂျာရင်းသားများရဲ့သဘောထားဖြစ်ပ ဒီရစီစဉ်ကတော့မြို့သားဒီမိုကရေစီဖွဲ့တို့ကဘောလုံးဆောင်ဖွဲ့ဝင်ဦးဝင်းမြင့်ကတထောင်960ဦးစေပြင်းရွေးကောက်ပွဲကိုဘာကြောင့်ဝင်ရောက်ရှင်ပြန်ခဲ့ရတယ်လဲဆိုတဲ့စာရန်ကိုဖတ်ကြပါမယ်။နောက်တတိယစီစဉ်ကတော့ပြည်တော်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဟောင်းဖြစ်တဲ့ကျောင်းသားဟောင်းရောင်းနဲ့ဖြစ်တဲ့ဦးဖြိုးမင်းသိန်းကငါကြောင့်တစ်ဆယ်ရွေးကောက်ပွဲကို
ဘာကြောင့်မဝင်ခဲ့ရတယ်လဲဆိုတဲ့စာရန်ကိုဖတ်ကြမှာဖြစ်ပါတယ်။ပြည်သူ့လွတ်တော်အမတ်တဦးအနေနဲ့ပေါ့အငယ်ဒီ60ရွေးကောက်ပွဲရဲ့ရလဒ်ကဒီမြမနိုင်ငံရေးအတွက်ကဘလောက်အရေးပါပါတယ်လဲရှင့်ဘလို့အနှစ်သာရရှိပါလဲရှင့်ဒီမိုကရေစီဆိုတာပြည်သူလူ့ရဲ့ဆန္ဒကိုရေးသားပါတယ်ပြည်သူလူ့ဆန္ဒအစ်မအောင်ပြောရင်တော့အဲ့ဒါဒီမိုကရေစီလို့ပြောဖို့တော့ခက်ပါလိမ့်မယ်ဒ
ကျွန်တော်ယူကြည်မှဒီမိုကရေစီဖြစ်မှာပဲအဲ့တော့မလို့ပြည်သူအဆုံးပြဟာဒီမိုကရေစီမှာဆုံးမင်းတစ်ခုရှိပါတယ်ခါရက်လောစ်ဒဝဲလော့ပ်ဒ်ပီပယ်ဆုံးမင်းရှိပါတယ်အမြင်ဆုံးဥပဒေဟာသူ့ဖြတ်ပေးအဲ့တော့ပြည်သူတွေကဆန္ဒကိုလေးစားမှဒီမိုကရေစီဖြစ်မယ်ဆိုရင်ထောင်ပေါ်က90ဒီနေ့ရုပ်ောက်ဝေရလာဆိုတာပြည်သူတရားလုံးရဲ့တကယ်ရင်နဲ့စစ်မှန်တဲ့ဆန္ဒနဲ့ဆုံးပြပေ ဒီကနေ့ဟာတထောင်ပြလိုက်တာပြည်သူကညီမလေးငါမှာစစ်မှန်တဲ့ဓမ္မကြီးစစ်ဘုံဟာလို့တောင်းပြလိုက်တာပြည်သူကယနေ့တည်းရဲ့အဆုံးဖြတ်ပြီးတော့တောင်းပြလိုက်တာဖြစ်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့ဒီနေ့ကိုခေါ်ပေးရလဲဆိုတာအရေးအကြီးဆုံးဖြစ်ပါတယ်ညီမလေးငါတမိုင်းမှာ 2019ခုနှစ်တပတ်ကရေးဆွဲပြီးတော့တပတ်ကဒီပြုတ်ခဲ့တဲ့စစ်အစိုးရရဲ့ဖွဲ့စည်းပုံအခြေခံတွေကိုအသက်သွင်းဖို့ကြိုးဝယ်ပြီးတော့ဒီကအကွက်ဆင်ပြီးလုပ်တဲ့
ဟုတ်ကဲ့ပါတမရဦးသိန်းစိန်မကြတိခင်ကထုတ်ပြန်ခဲ့တဲ့လွန်ငင်းချမ်းသာခွင့်အမိန့်ကြောင့်အမျိုးသားပြန်လဲတင်းမြဲရေးအပေါ်ဆွေးရကြဖြစ်လာတဲ့အတွက် NLD ရဲ့ဗိုလ်ဆွေးရကြဖြစ်လာတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလှုပ်ပေးဖို့အမျိုးသားဒီမိုကရေစီအင်အားစုဒီမိုကရက်တစ်ပါတီမြန်မာစတဲ့ 2010 ရွေးကောက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရေးပါတီ12ခုကတမရဦးသိန်းစိန်ထံကိုစာရေးသားပေးပို့လိုက်ကြပါတယ်ဗျာ ဒီသမရထံပါတီစက်တခုရဲ့ပေးစာနဲ့ပတ်သက်လို့NDF အမျိုးသားဒီမိုကရေစီအင်အားစုရဲ့ဥက္ကဋ္ဌဒေါက်တာတန်းကြီးကိုကျွန်တော်ဆက်သွယ်ပေးမယ်တင်ပြပါမယ်။ဟုတ်ကဲ့။ဆရာတို့သမရကိုပေးပို့တဲ့စာကိုကျွန်တော်တို့ဖတ်ကြည့်တဲ့အခါပေါ့လေအဲ့ထဲမှာတွေ့ရတဲ့အချက်တခုကဘာလဲဆိုရင်မကြခင်ကသမရရဲ့လူချင်းချက်တာကိုအမိန့်ထုတ်ပြန်ပြီးတဲ့နောက်လက်ရှိပေါ်ပေါက်လာတဲ့နိုင်ငံရေးအခြေအနေတ
เออกูรู้ดีไงไงเนี่ยพอจะพี่รออะล่ะอาจารย์เนี่ยพวกกูเนาะถ้าเรียกจะน่ารู้ได้เป็นอะไรเป็นยังไงตัวก็ดีจัดนะยิ่งจะน่ารู้ว่าชีวิตอะไรไหนมาเนื้อเป็นอะไรเป็นยังไงนั่งอยู่ยาวเหมือนสุดาหรอได้ใช่ไหมเลยเราจะเจ้าเนี่ยเดียวยิ่งจะรู้ยาละยาละเอาอะล่ะน้องเจ้าเนี่ยเดียวที่น่าจะว่าบ่เอาลูกสุดาหรอเป็นอะไรเป็นยังไงแต่ประมาณนั้นจะไปเชื่อมาหมดเลยนะ
ตัวนี้ดีนะไงจีน่าเรื่องลูกเรื่องสุดามีว่าแต่ที่เราจะนั่งดูเที่ยงเนี่ยลุงยังคงอยู่อ่ะลุงยิ่งเช่นนั้นก็ไม่ทุกอย่างเลยพี่เด็กน่ามาบ่เลยบัลลูนั่งไงเอ็งจีนี่เปล่ามาเลยลูกเสียรู้ต้องทำอะไรขึ้นมาเออมาเราตัวนี้จะนั่งรู้ว่าที่สมาร์ทเยอะที่ไม่งงงูนะประมาณนั้นจะนั่งรู้จ่ายเลยค่ะมาไม่อายุเป็นจะนั่งรู้เงินทั้งจ่ายเลยที่เรียกว่าจะนั่งไงไปวันเอาบ่เลยอ่ะ แล้วจันทร์รู้ดีลุงยิ่งจันทร์รู้ไม่ทุกตัวไม่ตัวอะไรแบบจันทร์รู้ว่าจูโร่มีอารมณ์มีอำนาจอะไรบ่ตัวอะไรกูทุกเรื่องมาจันทร์รู้มีอำนาจแล้วมีชีวิตอะไรขัดใจหรอจันทร์รู้เทียนเราดีมีชีวิตบ่เลยตัวเรื่องขัดใจหรอจันทร์รู้มาอาไม่อายุเท่าไรบ่เพราะฉะนั้นเยี่ยดีไม่งงงูอะไรจันทร์รู้มีอำนาจอะไรก่อนเด็กพ่อผู้ตัวเรื่องที่จะมาเลยเว้ยจันทร์รู้มีอำนาจแล้วลุงยังพี่มันพี่บารมีอันสุดที่ตัวใหญ่ที่น่ารัก
အစိုးရဘက်ကလည်းတည်ငြိမ်မှုကိုစိုးရိမ်နေတယ်စောင့်ကြည့်နေတယ်စသဖြင့်ပေါ့လေမနေ့ကပဲကျွန်တော်တို့ပြောသွားတာရှိပါတယ်ဆိုတော့ဆရာတို့ဘက်ကတော့နိုင်ငံအကျဉ်းသားတွေလှုပ်ပေးလိုက်မယ်ဆိုရင်အစိုးရအတွက်စိုးရိမ်ရမရှိဘူးတည်ငြိမ်မှုကိုမထိခိုက်နိုင်ဘူးဆိုပြီးတော့အစိုးရနားလည်အောင်ဆရာဘယ်လိုများရှင်းပြကြမှာလဲခင်ဗျာ
ဒီဥစ္စာရှင်းပါလေဗျာဒီတည်ငြိမ်မှုမရှိဘူးဆိုတဲ့ဥစ္စာအပြတ်ဖို့တယောက်မကျေနပ်မှုပေါ့မှာအများဆုံးပေါ့ဗျာဒီသမန်ဒီစိုးခိုးနေတဲ့ကိစ္စဆိုတာဒါဖြူးဖြူးစင်ကထားဖို့ဗျာတည်ငြိမ်မှုဒီနိုင်ငံတည်ငြိမ်မှုအစ်ဒီဖြိတ်ခိုက်နေတယ်မဖြိတ်ခိုက်နိုင်ဘူးဆိုတာတော့ဟုတ်လားကျွန်တော်တို့ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတို့ဟုတ်လားခုနလိုပေါ့နားလည်မှုတို့ဒါတွေကိုကျွန်တော်တို့တည်ဆောက်နိုင်တယ်ဆိုလို့ရှိရင်ဒါတည်ငြိမ်မှုကဖြစ်လာမှာပဲဗျာ
ထုတ်ပြန်လိုက်တဲ့လုံချင်းချတာကွင်အရာပေါ့နော်နိုင်ငံအကျဉ်းသားတွေက50တောင်ထွက်မလာတဲ့အခါကျတော့ဒီဥသိမ့်စိန်အစိုးရကအမျိုးသားပြန်လည်တင့်မြေကြီးကိုစိတ်ဝင်စားဘူးဆိုပြီးတော့ပြည်ပလေးလာသူတချို့ကဝေဖန်မှုတွေရှိတယ်ဆရာတို့ရောအဲ့လိုမြင်သလားဘယ်လိုများသုံးသပ်ပါလဲခင်ဗျာ
အဲ့လိုကြီးတော့မဟုတ်ပါဘူးကျွန်တော်တို့အဲ့လောက်ကြီးတော့ဟာလားစိတ်ဝင်စားမှုမရှိဘူးလို့တော့ကျွန်တော်တို့ယူဆတယ်ဆိုတော့လည်းပဲအဲနည်းစိုးရိမ်မှုလုံချင်းဒီသလားလို့ဆိုကျွန်တော်တို့တော့အဲ့လိုတော့နည်းနည်းတော့ဒီထဲမှာသံပြားရှိရပါဗျာ
ဆိုတော့ဆရာတို့အခုတမရတီကိုစာရေးတယ်လို့ပေါ့လေတမရဘက်ကတော့နောက်ထပ်နိုင်ငံအကျဉ်းသားတွေလှုပ်ပေးလိမ့်မယ်လို့ဆရာတို့ယုံကြည်ပါလားခင်ဗျာ
အာကျွန်တော်ကတော့ဒီလိုပါကျွန်တော်လူကြီးအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်
ဆရာဒေါက်တာတန်းချင်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဒါကတော့ဒီမိုကရေစီမိတ်ဆွေပါတီများပါတီဝင်ဒီ7ခုရဲ့တမရထံပေးစာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဒေါက်တာတန်းချင်းကို RFI ကဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာ
ဟုတ်ကဲ့ရှင်အခုတော့ကျမတို့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတင်ဆက်ပြရအောင်ရှင်
ကောင်းပါပြီ
သတင်းတွေကိုကိုကျော်မင်းထွန်းနဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာလီဗျားကောင်းဆောင်ဂရာဖီရဲ့အပြစ်ခတ်ရက်စဲဖို့ဂရီဘေးပြောကြားတာဟာယုံကြည်နိုင်စရာမရှိဘူးလို့အမေရိကန်ပြည်အောင်စုကပယ်ချလိုက်ပြီးလီဗျားနိုင်ငံမျိုးတော်ထရီပိုလီကိုနေတိုးဥဆောင်တဲ့နိုင်ငံကတပ်တွေက၄ရက်မြောက်ညအဖြစ်မင်းညကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လီဗျားအရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကပြင်သစ်နိုင်ငံမှာစီးဝေးဆွေးနွေးနေချိန်ပြီးခဲ့တဲ့ရက်ပိုင်းကဂရာဖီသစ္စာကံစိုးရတပ်တွေဟာတပုံတွေသိမ်းပိုက်ထားတဲ့မစ္စရာတာမျိုးကိုရက်ဆက်အပြင်းထန်ပုံကျဲတိုက်ခိုက်နေခဲ့ကြပါတယ်။မစ္စရာတာမျိုးကတပုံပြောခွင့်ရသူရဲ့အဆိုအရဒီပုံကျဲတိုက်ခိုက်တာတွေကြောင့်တပုံတပ်သား၃ဦးကြဆုံးတယ်လို့ပြောပါတယ်။တချိန်တည်းမှာလေဂရာဗီလက်အောက်ခံဖြစ်ခဲ့တဲ့ဘရက်ဆဲအခြေဆိုင်ဥရောပသမဂ္ဂဆိုင်ရာလစ်ဗျားအစိုးရတန်ယုံကတာမတ်ကြီးနဲ့တန်ယုံဝန်ထမ်းအားလုံးဟာဂရာဗီအစိုးရကိုကိုးစားမပြုတော့ဘဲဒီမိုကရေစီတော်လှန်ရေးဘက်ကိုပူးပေါင်းလိုက်ကြောင်းမနေ့ကကြေညာလိုက်ပါတယ်။လေးလကျော်ကြာပြည်သူတွေသွေးချောင်းစီးခဲ့ပြီးဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာရှိတဲ့လစ်ဗျားတန်ယုံကတန်ယုံဝန်ထမ်းတွေဟာဂရာဗီအစိုးရကိုကိုးစားမပြုတော့ဘူးဆိုတာကိုနိုင်ငံတကာသိဖို့ကြေညာဖို့ဆုံးဖြတ်တာဖြစ်ကြောင်း EU ဆိုင်ရာလစ်ဗျားတန်မတ်ကြီးဟာဒီဘာဟာဒီကမနေ့ကပြောပါတယ်ဒီဆုံးဖြတ်ချက်တွေကြောင့် EU နိုင်ငံခြားရေးမှူးဝါဒဆိုင်ရာအရာရှိကက်သရင်းအက်စတန်ကမနေ့ကကြေဆွလိုက်ပါတယ်ခင်ဗျာ
ယင်းမင်းနိုင်ငံမျိုးတော်ဆန္ဒကလမ်းတွေပေါ်မှာအစိုးရတပ်တွေနဲ့လူမျိုးစုတပုံတွေကြားမနေ့ကတိုက်ပွဲတွေဆက်ပြီးဖြစ်ပွားရမှာလူ၄၀ကျော်သေဆုံးခဲ့တယ်လို့သိရပါတယ်မနေ့ကဖြစ်ခဲ့တဲ့ယင်းမင်းသမရဆာလေးကိုဩဇာခံတဲ့လူညိုကြီးတပ်ဖွဲ့ဝင်တွေနဲ့ယင်းမင်းမှာဩဇာအကြီးဆုံးလူမျိုးစုဖြစ်တဲ့ဟာရှက်လူမျိုးစုခေါင်းဆောင်စာဒစ်အမားရဲ့တပ်ဖွဲ့တွေရဲ့တိုက်ပွဲဟာဇန်နဝါရီလကစတင်ခဲ့တဲ့သမရဆာလီယာရုကနှုတ်ထွက်ရေးဆန္ဒပြပွဲတစ်လျှောက်သွေးထွက်တန်ရုံမှုအများဆုံးတိုက်ပွဲဖြစ်တယ်လို့လည်းဆိုပါတယ်။ယင်မင်ကဝေးဝန်ကြီးဌာနကတည်ဆုံးသူ28ဦးအမည်ကိုကြေညာထားပါတယ်။အရဲဝတ်ယင်မင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာစစ်တပ်တွေကိုလူနေရပ်ကွက်တွေနဲ့ဆန္ဒပြသူတောင်းချီစုဝေးခဲ့တဲ့နေရာတွေမှာလက်လွတ်စွဲပစ်ထားခဲ့တယ်လို့ဆိုပါတယ်။ယင်မင်သမရဆာလီ33နှစ်ကျော်ရယူထားတဲ့သမရယာတူးကနှုတ်ထွက်ပေးဖို့ဆန္ဒပြမှုတွေဟာအခုအခါပြည်တွင်းစစ်ဖြစ်မဲ့အခြေအနေကိုရောက်နေပြီလို့သတင်းတွေကရေးသားပါတယ်
။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့စီးရီးယားနိုင်ငံတွင်သွားရောက်စုံစမ်းလို့တဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကိုအာဏာပိုင်တွေကလက်မခံဘူးလို့သိရပါတယ်။လူတွေရာချီပြီးတတ်ခံရတဲ့စီးရီးယားနိုင်ငံဒါရားမျိုးကိုဝင်ရောက်လေ့လာဖို့ပြင်ဆင်နေတဲ့ကုလသမဂ္ဂအဖွဲ့ကိုညီမစီးရီးယားနိုင်ငံကလက်မခံတာဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်။ဒီမြစ်တာရက်ခံရင်လည်းပတ်သက်ပြီးသာဟာပြည်တွင်းရေးကိစ္စဖြစ်လို့ဆီးရီးယားအာဏာပိုင်တွေအနေနဲ့ကိုယ့်ဘာသာနှိမ့်နှိုင်းယူလို့ရတဲ့အခြေအနေမှာရှိကြောင်းဆီးရီးယားပြောခွင့်ရပုဂ္ဂိုလ်ကတုံ့ပြန်ပြောဆိုပါတယ်။နှစ်လကြာပြီဖြစ်တဲ့ဆီးရီးယားသမ္မတအာဆတ်နှုတ်ထွက်ပေးရေးဆန္ဒပြပွဲတွေအတွင်းလူပေါင်း850လောက်တည်ဆုံခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံကိုလေစီးပြီးတိတ်တဆိတ်ပြန်မှုဂျူးစားတဲ့တရားမဝင်အင်ဒိုနီးရှားနိုင်ငံသား105ဦးကိုမလေးရှားရဲတွေကအင်္ဂါနေ့မနေ့ကဖမ်းဆီးလိုက်တယ်လို့မလေးရှားရဲတွေကမနေ့ကပြောကြပါတယ်။လေတစည်းနဲ့ထွက်ဖို့ပြင်ဆင်နေတဲ့ဒီတရားမဝင်နိုင်ငံသားတွေကိုမလေးရှားရေချောင်းရဲတွေကမလေးရှားနိုင်ငံတောင်ပိုင်းဂျူဟောပြည်နယ်တောင်ပိုင်းမှာ နိုင်ဝက်ကြနောက်ရောက်ခံပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ဒေသခံရဲအရာရှိကဆိုပါတယ်ဒီထဲမှာ89ဟာအမျိုးသားတွေဖြစ်ပြီး16ဦးကအမျိုးသမီးတွေဖြစ်ကြောင်း14မောင်သူကတော့14ကနေခုံချပြီးလွတ်မြောက်သွားကြောင်းသူကဆိုပါတယ်မလေးရှားမှာအင်ဒိုနီးရှားနိုင်ငံသား12သိန်းခန့်တရားဝင်လာရောက်အလုပ်လုပ်ကြနေပြီးအများစုဟာဆက်လို့ရေးစက်ရုံအလုပ်တွေမှာလုပ်လုပ်ကြပါတယ်ဒါပေမဲ့အင်ဒိုနီးရှားတန်ယုံရ Suvare, Malaysia and Indonesia Ja, Hila Jaha, Tilinga, Afghanistan Sare, Sibitin, Ninganiga, Duka Devigo, Wesariga, Malaysia Gani, Australia Go, Manku, Timbure, Langam Pidelu, Anna Vainiga Suvare.
ยอร์เกียนายงานที่ยังอยู่ในพรมยูทูเตฟูลัวจ้าวในช่องนายงานนิวเคลียร์เชตเตอร์ยูสุนิเวอร์ลีกบียนเดลูจ้าวยอร์เกียกองส่งกินจงอีกาเตียวตมราฮูเจนจ้าวในทวีสงเจ้าจ้าไลเดลูตีอาบาร์เจ้าในงานกูตัดยาเจียงตัวยอร์เคตุยเลี้ยวเวคีเซนตัวมาลีดูเบียวจ้าไลจับเจ้าบาร์เฮฮูเจนจ้าวในทวีสงเจงานิวเคลียร์เชตเตอร์ยูสุนิเวอร์กูยอร์เกียกบียนเตฟูสันนาชิจ้าวนอกจากนิวเคลียร์เลนเนสันดัมฮูเดดีเลวดามิวเลมชิจ้าวเบียวสุเรลูต
ဒီစားလက်ဖြောက်တနတ်သမားခုနှစ်ဆန်ငါဦးကိုရှာဖွေဖမ်းဆီးဖို့ထိုင်းအမျိုးသားရဲချုပ်ကမနေ့ကစီရင်ထုတ်ပြန်လိုက်ပါတယ်အဲ့ဒီတဲ့ကပထမအုပ်စုဖြစ်တဲ့26ဦးဟာရာဇဝမှုအကြိမ်ကြီးကျူးလွန်ခဲ့သူတွေဖြစ်ပြီးသူတို့ကိုဖမ်းမိခဲ့ရင်စွန့်ဝေထိုင်းပတ်တသိန်းပေးမယ်လို့ဗိုလ်ချုပ်ကြီးဝစ်ချီယံကပြောဆိုပါတယ်လူရီယာအုပ်စုဖြစ်တဲ့ဂျန်နယ်50ချောက်ဦးကတော့ငှားရ
ကိုကြောင်ဤအခုကျမတို့ပတ်စင်ခန္ဓာတွေကိုဆက်ပြီးထုတ်လွှင့်မှုဆိုတော့အရှင်ကုန်းနေတရတင်ဆက်နေတဲ့တန်ခါရှူတော်စီစဉ်ကိုထုတ်လွှင့်ကြရအောင်ရှင်ဟုတ်ခင်ဗျာအမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မှာတရင်တုံးနေထိုင်တဲ့အရှင်ကုန်းနေတရတင်ဆက်နေတဲ့တန်ခါရှူတော်စီစဉ်ပါဒီတစ်ပတ်မှာတော့အများအကျိုးဆောင်ကိုအကျိုးအောင်ဆိုတဲ့ခေါင်းစဉ်နဲ့ဆရာတော်ကဆက်လက်မိတ်ကြား ลุงยี่ลูกเนี่ยจังตัวเก็บอะไรยันดอมยันเนี่ยลุงยี่จังกูเว้ยสักเดือนไม่ส่งยังมาลุงเนี่ยคลีดีกูปัญญายี่เนี่ยปัจจัยกูยี่บางกูส่งยังไปได้กี่สาขายี่ที่บ้านเลยมีอาเข่งจีเจียนเนี่ยปนอีจังดีมาบูราเรนเลเรนเนี่ยแต่แต่จังดูจังนั้นเนี่ยด้วยข้ามไปปัญญาเส้นไปเลยเส้นนั้นด้วยคนที่ไม่ส่งยังจะได้ยามุยาสักที่บ้านเลยที่เนี่ยกูรู้ดูกับปอกฟ้าอะไรคลีดีฮะ今年的过路路个包括了嘞，这里的啊，今年有些这个的，没得能下来，百分之九十六，不过今年的嘛，人多面面，人家家比较平，村里家比较平嘞。今年多的，我也比人家的天气，过单季嘛，变来咱们那边来个，人家没有在这边，今年以后过年办礼物，他都去办嘞。年多的爸爸个，因为啥在这，等下在这，所以他们今年在那边路，龙湾古巴嘞。 江西那里的嘛嘞，如江西那的江西那些商业的沿着面哈，跨江的吧嘞，到那一个西面的了，咱们陆家那个江西那些商业的卡卡金卫度假吧嘞，就是说现在咱们这有机，这天气不落雨下了，阿龙的嘛哇，沿着那个江西那些江西那路过商业边的卡，卡面金边的面吧嘞，员工呢，俺那里有机的个，不落一江出嘛，可里的个。 他们今年准备，首先比你的工作级的心里边的，江苏江那里个，俺也那个他们往前嘛心里边排的，有性格今年真热，你呢？这些俺们路边，他也是咱今年毕业的嘞，是吧嘞？就江里个多，这家的起码没有呗，阿龙个那个身体里边的，对不对？因为啥？今年啥的，老给今年这样吃下的，年年吃过来人，今年这今年一个。
他也了，生意也蛮去办的。老多啦，今年一不像比你的烟斗里个，咱一路你他那铁路没下吧？你嘛烟斗里，老给老多啦，那白路嘛，当我有今年准备那年收银，够可怜的今年在几里去的，咱就比就上月那嘛去办的。烟斗里个，你可怜的个，那些村民给的，现在怎么样铁路，都是些的，不管的八大大的那个嘞，都在计划啊，不空调当我有钱嘛，我来没得去办的。
ตัวด้วยภาษาอีสานสองอย่างพี่เด็กยันตัวเนี่ยนี่เนี่ยมาปัญญาอีลูกมือเอกสารมาแต่ในส่งสองอย่างพี่ผู้ได้ยี่สิบบาทเองผู้มาอาทิตย์มาหนึ่งเงี้ยมาเนี่ยมันมีเงี้ยนาทียกอาเจียเงี้ยด้วยแต่ในสองอย่างพี่เด็กตัวเนี่ยค่ะคุยยันภาษาวิ่งพงโดยเงี้ยที่ละสิบเงี้ยเป็นเช่นบาทเองเราไปมาผู้ละภาษาวิ่งเด็กก็ลูกจีตัวมาเงี้ยด้วยลูกยงเด็กก็ตัวอุจงก็แต่ในสองอย่างพี่เก็บบาทเอง ผู้ร้องก็ส่วนใหญ่ในที่สั่งเรื่องสองอย่างผู้มุสลิมภาษาวิญญาณเช็ดเลยคลาดอยู่ก็สองอย่างพี่บาร์เองผู้น้องไปมาเนี่ยมาเรียนเนี่ยคุณจะรู้นายคุณยิ้มอันเดียวกันสองอย่างพี่ละละเช็ดบาร์เองเป็นยามาตัวลูกยิ้มลูกเด็กดูว่าชีกูยาวละละเรื่อยสุดผู้จีนเจ้าเก่าเรื่อยสกัดใจลูกเด็กดูลูกเด็กภาษาก็ชีกูยาวละมาหน้าเนี่ยเช็ดบาร์เองเช่นนั้นก็ตอนนี้กูเรียนในงานตะกุลงหาผู้ด่าภาษาวิญญาณเช็ดบาร์เอง ยี่สิบปีที่ได้นอกกูเรียนลุงยูรีแค่แค่จะเสียงจงการละกูจะต้องยืนมาในงานจังก็ลาเร่ป้าจ้าจ้าไม่เชื่อเลยก็ดูมวยที่ยังอีสานเลยเขาจะรีมาสังกุลกูนี่ก็ต้องส่งเงินจ้าวเลยเอริกาซาลูกูเรียบูดาป้าจ้าวิ่งอุยฮะตัวเนี้ยตัวบาร์เลยอีที่ยังไม่ได้กูยี่มาในงานนั้นเนี่ยยี่มาอย่างนั้นเลยเป็นงานก็ยืนมาเลยที่อาณาจินีสลามูตาร์เลยสุยากูอากูรู้เลยใช่ไหมมั่วกู ที่อาณาจินีเสียก็ยังได้ที่ลูกสาวนี่จ้าราลีฮะป้าจ้าด้านนั้นจะแต่งยี่จ้าแต่คุณมาไม่บอกเก็บเอาตัวลูกนี่ละก็ตัวอาณาจินีเยี่ยจะเป็นเช่นไรแต่ยี่จ้ายังรอแล้วที่จะมาไม่เข้าบ่าวแล้วลูกจะทำอะไรดีตัวยากูทบีติดสองตัวจะไม่ดูเรื่องเช่นไรแต่จะมูบารายกองตรงนี้จะเดียร์ยันตรงนี้แข่งกันนะก็ได้ยี่จีบอะไรกูแต่งยี่กูรู้ชื่อนิวมายันตรงนี้ ตอนนี้มาเช็ดดีบ่าวอาจจะดีใจแทนที่กูจะกูเวียร์กาชีดันที่นี่มาสู้ยิงนี่กันเนี่ยก็วิจิบ่าวเองอาจจะพี่จะกูจะเจอพระอาจารย์มีอาจารย์ยาดองลูกด้วยเช่นมาเลยอาจจะลูกมีอาจารย์สองยี่จ้าอย่างมาเลยอาจจะที่เป็นเนี่ยเจ้าที่มันจีรารีจงยาดลูกเจ้าจะบอกนี่อาจจะมันยิ่งยุ่งยากเลยก็ลืมยุ่งดีเนี่ยนี่เจ้าเลยที่จะจ้าจ้าดีแทนได้ยังมาเช็ดไป ดารีจ้ามาลูกเชื่อมุ่งส่วนยิ่งส่วนยิ่งผู้ด่าเวสีบาร์เลยดูเสียสีละดูเป็นดารีกูรอกูจังยี่อายีกูมีวิจัยด้วยอาเมชอบเวสเลลูกสองตัวมาเช็ดบาร์เลยแต่ยี่รู้มาสีเลยเชื่อลุยฮันดีลุงยี่สายนายสตาร์ดารีกูเจนี่เลนี่ลูกสองตัวจะไม่ส่วนยิ่งลุยเอเคเคเจเจรีดีเลตัวมาเช็ดบาร์เลยเคเคเรีดีเลตัวยิ่งเป็นนายผู้เลยตอนนี้ไม่มีเช็ดบาร์เลย
八九上，古旧嘞，后面嘞讲过，后边路吧嘞。这个嘛帮不着高头，深夜跟表签大交易，古深那边签嘛签大加把子。
新古尼德拉西的第三代，当然需要看那个讨论个了吧？该多听也，是那边RFA多大些，比较偏那西镇个古白家伙那边。OK，新第六代，香港台、马国台、亚欧台、斯坦台呢，这边人家个多大些女的，啥人呢？人品能够怎样嘛吧？怎么呢？都RFA外脑都外脑大里个，阿皮古尼他话的先。
林老百姓，到底是被啥边上跟那个六分十八嘞？第一本是什么？人生对面那个，伊奥里丹个地大跟土也新片的吗？那不大庙内转啊，世界没莫多言为长，地大跟地图里内长度长大瑞，别人也中对马古，所以的今年要不要来了？那是嘛先？今年路阿妈个，我将军也阿比要给大家咯，长马路面，长马路。 牛在上面拉着，上个老天爷的开，就我们身边人家那个三个老马的呀，一样在干毛里的割草。你可能也讲话了，起码不他妈注意在道路，咱们每年那个交通也都不妙。第二年呢，俺也有上个队伍来在那路，明年到今年的话，农业道路也都不留了，天价路啊嘞。
奥莱庙嘛，第二么位，你看的古早，第大概率开开中年的招。 RFA个新片表表来了，来听听吧。这三样阿那边那个单价个位咩？天天要要也有上月钱咪是咯。RFA个特色，你比如铁路机会低哦， တင်ပြရခြင်းဖြစ်ပါတယ်လို့ဆိုထားပါတယ်ရှင်
အောင်ရမျိုးအောင်ရရှိပါရက်ွက်မဆက်ဟိုတရားမဝင်ဖွင့်နေပါလေအဲ့ဒီဆိုင်ကငါ၄နာရီအထိစူညံတောင်းကြပြီးတော့ဘောကမျိုးတော်ပေးနေပါလေနောက်ပြီးအချင်းပြမိန်းကလေးတွေကိုဟောအဲ့ဒီမှာ TTV မဆက်ဟိုလောက်ကန်စားတောင်းနေပါလေခင်ဗျာအဲ့ဒီကိစ္စကိုကျွန်တော်တို့ဒီခါရကဘာရကဘာရကဒီဟိုတိုင်းသားတွေဖို့ပြီးတော့အရေးယူခိုင်းနေမယ်သူရရောက်အရေးယူသေးတယ်မရှိပါဘူးခင်ဗျာ
ရန်ကုန်တိုင်းတာမွေမြို့နယ်ကဒေသခံတဦးကလည်းတာမွေလက်မကြီးဘော်ကပြိဘောကဆိုင်တွေကြောင့်လမ်းသွားလမ်းလာတွေအခက်အခဲတွေ့ရပုံကို RFA ကိုပြောပြလာပါတယ်။နားဆင်ပါအောင်ရှင်
။တာမွေတို့မှာပြိဘောကလုပ်ငန်းတွေသူတို့ကလမ်းမကြီးဘော်မှာလို့ platform ပေါ်မှာ WhatsApp လုပ်ပြီးတော့တော့လူသွားလူလာဟိုမိသူမှဂရုမဆိုင်ဆိုင်နဲ့အဲ့ဒါချင်းချင်းရောက်ချအလောက်ကန်နေကြတယ်ပေါ့။နေရာကတော့အဲ့ဒီသမိန်ဗျာလမ်းတစ်ချက်ဒါပေမဲ့စီရီယားတကလေးကျတော့သူတို့ဓမ္မဝါလာရိုက်တယ်အဲ့ဒီကျူးကျော်သူတွေကိုပေါ့ဒါပေမဲ့ဓမ္မဝါရဲ့ဒီနေ့ဓမ္မဝါရဲ့သွားလဲကြောင်းလဲမှုမရှိဘူးဒီတိုင်းပါပဲ
ဒီတစ်ခါစကိုင်းတိုင်းရွှေဘိုခရိုင်ကပ်လူမျိုးနယ်ပြည်သူစေယုံနယ်ပတ်သက်ပြီးကျမ်းမာရေးဝန်ကြီးနဲ့အလှရှင်အင်းမြဆိုဖောင်ဒေးရှင်းတို့တည်အောင်ပြောပြပါဆိုပြီးRFA ကိုရေးသားပေးပို့လာတဲ့စာအုပ်တင်ပြခြင်းပါတယ်။အကြောင်းစုံကိုဆက်လက်နားဆင်ပါအောင်ရှင်
။ကမ္ဘလူမျိုးကတင်တရားဆန့်ပြည်သူ့စေယုံကိုအေးမြဆိုဖောင်ဒေးရှင်းကလှူဒန်းထားပါတယ်။စေယုံကြီးကိုထေရဝါဝါဆောက်လုပ်လှူဒန်းတဲ့အတွက်အားလုံးရဲ့ကူစာကျေးဇူးတင်ပါတယ်။ဒါ့အပြင်စေဝါမျိုးစုံကိုစေယုံတက်ရောက်ကူတဲ့လူနာတွေကိုမပေးဘဲအပြင်မှာရောင်းစားပြီးတကယ်လို့လူကြီးလာရင်စေဝါတွေကြီးစုဖို့ခင်းကျင်ပြသထားတာမျိုးဆိုတော့ကြားလိုက်ရင်စေဝါတွေတတ်မှတ်ရဲ့ကုံဆုံးပြီးအာနိသင်အကျိုးသက်ရောက်မှုရောနေကြာဆင်းသွားပြီးလူတွေကိုအန္တရာယ်ရှိလာနိုင်ပါတယ်။စေယုံကြီးကိုငွေကြက်သိန်းပေါင်း 2,000 ကျော်အကုန်ကြခံတိဆောက်လှူဒန်းထားပြီးမှပြည်သူလူထုအတွက်လှူဒန်းထားတဲ့စေဝါတွေကိုလူနာတွေအတွက်တိတိယောက်ယောက်အသုံးပြုစီခြင်းပါတယ်။ပြည်သူစေယုံဇေယိမြပေးကျမ်းမာရေးပြည်သူကိုလှုပ်ကြွေးပြုရမည်ဆိုတဲ့လူကြောက်ကောင်ပြယုတ်တွေဆိုင်းဘုတ်တွေချိတ်ဆွဲနေမယ့်အစားစံတရင်1000ကုသရင် 5000 ခွဲစရင် 3000 ပေးရမယ်ဆိုပြီးဆိုင်းဘုတ်ချိတ်ဆွဲထားရင်လူနာတွေအတွက်ပို့ပြီးအဆင်ပြေနိုင်ပါလိမ့်ရှင
်အခုနောက်ဆုံးဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဟာသမရကြီးဦးသိန်းစိန်အတွက်အိတ်ဖွင့်ပေးစာဆိုပြီးရေးသားပေးပို့လာတဲ့စာအုပ်တင်ပြမှာပါသူ့ရဲ့စာထဲမှာက
သမရာကြီးဦးသိန်းစိန်ခင်ဗျာမြန်မာပြည်ကိုဒီမိုကရေစီနိုင်ငံတော်ကြီးအဖြစ်ပြောင်းလဲတည်ဆောက်တော့မယ်ဆိုတဲ့အတွက်အလွန်ပဲဝမ်းမြောက်မိပါတယ်သမရာကြီးရဲ့ပထမတက်တန်း9နှစ်ရှိမှဖြစ်တဲ့အတွက်ဒီ9နှစ်အတွင်းသမရာကြီးလှုပ်ပေးနိုင်မဲ့တိုင်းပြည်တိုးတက်ရေးကိစ္စတွေကိုစီးရင်နဲ့တကွာတင်းပြကြီးညာစီလိုပါတယ်ကျွန်တော်အနေနဲ့မေးချင်တာကတော့သမရာကြီးဟာယာတုတက်တန်း9နှစ်အတွင်းအောက်ပါလုပ်ငန်းတွေကိုလှုပ်ဆောင်ပေးနိုင်မလားဆိုတာဖြစ်ပါတယ်လှုပ်ဆောင်ပေးနိုင်ရင်လှုပ်ဆောင်ပေးနိုင်ကြောင်းအမှတ်ကန်ပေးအကောင့်ထဲပေါ်ပေးပြီးလုံဆောင်ခြင်းမပြုနိုင်ဘူးဆိုရင်လည်းဘာကြောင့်လုံဆောင်ခြင်းမပြုနိုင်ဘူးဆိုတာကိုရှင်းလင်းပြောကြားပေးစီခြင်းပါလေမေကွန်1မြန်မာနိုင်ငံတိုးတက်ရေးအတွက်လက်ရှိမိဟာမရှိမဖြစ်အရေးကြီးတာကြောင့်တနိုင်ငံလုံးပြည့်လက်တော်ရွာတွေပါမကျန်24နာရီမီးလင်းနိုင်မလားဆိုတာသိခြင်းပါလေမေကွန်2ကတော့မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးဟာအင်မတန်ကိုခက်ခဲနေပါတယ်ပြည့်လက်တော်ရွာတွေမှာလည်းမရရှိသေးပါဘူးသမရာကြီးအနေနဲ့အိမ်တိုင်းမှာဖုန်းရှိအောင်လုပ်ပေးနိုင်မလားဆိုတာသိခြင်းပါလေမေကွန်3ကတော့မြန်မာနိုင်ငံမှာအနိုင်ဆုံးအလုသမားရဲ့လစာဟာတစ်နှစ်ကို1ဒေါ်လာမြန်မာငွေနဲ့ဆိုရင် 900,000 လောက်ပဲရှိပါတယ်ဒီလစာငွေကိုတစ်နှစ်ကို5ဒေါ်လာရလာတဲ့အထိလုပ်ပေးနိုင်မလားဆိုတာသိချင်ပါတယ်အမြင့်ဆုံးသတ်မှတ်ပေးနိုင်မဲ့အနိုင်ဆုံးလစာကိုဆိုလိုတာပါမေကွန်4တိုင်းရင်းသားတွေကိုအမြင့်ပြတ်ချေမှုမှာလားတွေ့ဆုံဆွေးနွေးမှာလားသိချင်ပါတယ်မေကွန်5ကတော့2000တန်ဃာတော်ရဲ့တောင်းဆိုချက်ဖြစ်တဲ့တန်ဃာတော်များအားဝန်ချတောင်းပန်ရေးကိုလှုပ်ဆောင်မလားဆိုတာသိပါရစေခင်ဗျာ
ဒီတစ်ပတ်တော့တက်ရှင်ပေးစာပြန်စာခန်းနာကိုဒီစာနဲ့ပဲရှင်းသားပြရစီရှင်။တော့တက်ရှင်တွေအနေနဲ့မိမိတို့ရင်ဖွင့်ပြောပြလိုတာတွေကိုဒီအစီအစဉ်ကနေထုတ်လွှင့်ပေးစီလိုပါရင် RFA ကိုစာရေးသားချဖို့ဖိတ်ခေါ်ပါရယ်။အင်တာနက်အီးမေးလ်ကတဆင်ပို့မယ်ဆိုရင်လက်ခံရတာပို့ပြီးမြန်ဆန်လွယ်ကူပါရယ်။ပေးပို့ရမယ့်လိပ်စာက burmese@rfa.org ဖြစ်ပါရယ်ရှင်။ ကျောက်လာတဲ့စာတွေကိုစစ်စစ်ပြီးလက်ကျပြန်ချပေးနေတာမို့စိတ်ရှိရှိနဲ့စောင့်မျှော်နားဆင်ကြပါလို့လည်းပန်ကြားပါရစေ။ RFA ကိုနားဆင်အားပေးကြတဲ့တောထက်ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။RFA တောထက်ရှင်ပေးစာပြန်စာခဏကိုတင်ဆက်ခဲ့တာပါ။ကိုကျော်ကျော်ကြီးခုကျမတို့မြို့ပြနေမြေခွင့်မျိုးစုပြည်စီစဉ်ကိုထုတ်လွှင့်ကြရအောင်ရှင်
။ကောင်းပါပြီ။ပြည်မဆောင်မရှင်ဇော်လူတစ်တင်ပြနေတဲ့ခဏပါ။ဒီတစ်ပတ်မှာတော့တိုင်းပြည်တစ်ပြည်မှာကျန်းမာရေးပြည်စုစောင့်ရှောက်မှုကအရေးပါပုံတွေကိုဆွေးနွေးတင်ပြထားပါလိမ့်မယ်။
တော်ရစီမှာခင်ဗျာဒီမနိုင်ငံမှာဈေးမကြီးစောက်စောက်မှုအတွက်အစိုးရကသုံးဆွဲတဲ့ငွေကြေးပမာဏဟာအလွန်အမင်းလှန့်ကျနေတာကြောင့်နိုင်ငံသားများအနေနဲ့ဖြားနာတဲ့အခါအစိုးရဖေးရုံတွေမှာအခမဲ့စိတ်ကူးတာမှုခံယူဖို့အတွက်အချက်ခဲများနဲ့ရင်ဆိုင်နေရတာနှစ်ပေါင်းမနည်းတော့ပါဘူးပထမတစ်ချက်ကတော့ဖေးရုံတွေမှာစိတ်မရှိတဲ့ပြဿနာပဲဖြစ်ပါတယ်အဲဒါကြောင့်အစိုးရကဈေးပြပေးဈေးမကြီးဆိုတဲ့ဆောင်မှုကိုဖေးရုံတွေမှာရှင်းဆွဲထားပြီးလူနာရှင်တွေကိုပြင်ပဆိုင်တွေကနေဈေးဝယ်ဖိုင်ပါတယ်တကယ်လို့လူနာရှင်တွေအနေနဲ့ပြင်ပကနေဈေးဝယ်ဖို့မတတ်နိုင်ရင်တော့ကာမတကာလို့သာပြောတော့မှာပါဒုတိယချက်ကတော့ဈေးဝန်ထမ်းတွေဖြစ်တဲ့ဆရာဝန်များကိုယ်တိုင်အကြီးအသေးချဆင်လာတဲ့ကိစ္စပဲဖြစ်ပါတယ်1999နှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာဈေးကွက်စီးပွားရေးစနစ်ကိုစတင်ရှင်သန်နေလို့ဆိုပါတယ်တစ်ဖက်ထဲမှာလည်းအစိုးရပိုင်းကုမ္ပဏီတွေသတိပုဂ္ဂလပိုင်းကုမ္ပဏီတွေနိုင်ငံရေးဆက်ဆက်ကုမ္ပဏီတွေဟာနိုင်ငံပိုင်းပြန်စားတာတွေကိုအလုံးအရင်းနဲ့ထုတ်ယူရောက်ချနေခဲ့ပါတယ်။အဲဒီလိုပြန်စားတာတွေကိုထုတ်ယူရောက်ချလို့ရတဲ့ငွေတွေကိုကျမကြီးစောက်ချုပ်မှုလုပ်ငန်းများအတွက်သုံးစွဲတာအင်မတန်လည်းလောက်ပါပဲ။ဒုတိယသနလုပ်ပြုများအစိုးရနိုင်ငံသားတူဦးချင်းစီအတွက်အစိုးရကသုံးစွဲတဲ့ကျမကြီးစည်းဟာဒီနှစ်မှမှအမေရိကန်ဒေါ်လာ1ဒေါ်လာပါရှိတယ်လို့သိရပါတယ်။အခုလက်ရှိငွေလဲနှုန်းနဲ့ဆိုရင်အမေရိကန်ဒေါ်လာဟာမြန်မာကျပ်ငွေ850ခန့်မှရှိပါတယ်။တခါစီစိုးရလက်ထက်မှာစေတက်ကဘီမှာထမှန်တိုးချက်ဖွင့်လိုက်ခဲ့ပါတယ်။စေတက်ကသူတွေတိုးချက်ဖွင့်တာဟာကျိုးဆူရမှကိစ္စဖြစ်ပါတယ်။ဒါပေမဲ့အစ်တိုးချက်ဖွင့်လိုက်တဲ့စေတက်ကသူများနဲ့လက်ရှိစေတက်ကသူတွေမှာသင်ကြားပို့ချမှုအတွေ့အရေးသွေးမြင်မာတဲ့စီးပညာရှင်များအလုံးလောက်မရှိသလိုလိုအပ်တဲ့သင်ကြားရေးအထောက်အကူပစ္စည်းများလည်းပြည့်စုံလို့မရှိပါဘူး။အဲ့ဒါရဲ့အကျိုးဆက်ဖြစ်စေတက်ကသူကဆင်းလာတဲ့ဆရာဝန်တွေဟာနိုင်ငံတကာကဆရာဝန်နဲ့နှိုင်းယှဉ်လိုက်ရင်အရေးသွေးနှိမ့်ချနေတယ်လို့သိရပြန်ပါတယ်။အဲ့ဒီပြန်စားရတဲ့ကိုရောင်းချလို့ရတဲ့ငွေတွေကိုဈေးမကြီးဆိုင်ရာကိစ္စမျိုးတွေမှာအကျိုးရှိရှိမသုံးမဲ့ဘယ်နေရာမှာသုံးဆွဲနေသလဲဆိုတာမေးစရာဖြစ်လာပါတယ်။ဒါပေမဲ့ကျွန်းကျန်အနေနဲ့ပြောရမယ်ဆိုရင်စစ်တပ်ကဖွင့်လှစ်ထားတဲ့စစ်တပ်ကလူမှာတော့လိုအပ်တဲ့ဆရာအရေးအတွက်နဲ့အထောက်အကူပြုပစ္စည်းတွေအလုံးလောက်ရှိတယ်လို့ဆိုပါတယ်။အစိုးရကမြန်မာနိုင်ငံမှာဆရာဝန်လုံးလောက်ရရှိအောင်ဆိုတဲ့ညီမချင်းနဲ့တစ်နှစ်ကိုဆရာဝန်ပေါင်း3,000ကျော်မွေးထုတ်နေတယ်လို့သိရပါတယ်။အရေးအတွက်များလာပေမဲ့ဆရာဝန်ဘွဲ့ရရှိတဲ့ဆရာဝန်များဟာအရေးသွေးရဝီရခင်ကဆရာဝန်များလို့မြင်မှခြင်းမရှိတာကိုတွေ့ရကြပါတယ်။တစ်ဆက်တည်းမှာလည်းစီးပညာဘွဲ့ရဆရာဝန်တော်တော်များများဟာလာစားနေပါလို့နဲ့အစိုးရဆေးရုံများမှာလုတ်ကင်လို့ခြင်းမရှိတာကိုလည်းတွေ့ရပါတယ်။လိလာပညာအစိုးရဆရာဝန်ဖြစ်လာတဲ့နောက်ပိုင်းတက္ကသိုလ်တဲ့အလုပ်ကိုလုတ်ကင်ခြင်းမရှိလဲစီးပွားရေးနယ်ပယ်ကိုရောက်သွားတဲ့ဆရာဝန်အခြေတက်ဟာလည်းမနှဲလာဘူးလို့ဆိုပါတယ်။ဒီနေ့ညချင်းဆရာဝန်များကိုမွေးထုတ်တဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့အင်ဂျင်နီယာဖြစ်တဲ့ထိုင်းနိုင်ငံကိုကြည့်အောင်ပါထိုင်းနိုင်ငံမှာအရေးသွေးပြည့်မိတဲ့ဆရာဝန်များကိုပြည်ထောင်စုမွေးထုတ်နေပါတယ်တစ်နှစ်တစ်နှစ်မှာဆရာဝန်ဘွဲ့ရရှိတဲ့ဆရာဝန်ရေတွေဟာစုစုပေါင်း1,000ကျော်ပဲရှိပါတယ်ထိုင်းနိုင်ငံမှာဈေးကြောင်း15%ဆရာဝန်တွေဟာနေစုံနယ်ကဒေသတွေမှာရှိတဲ့အစိုးရဆေးရုံတွေမှာမဖြစ်မနေသုံးနှစ်အထိဆရာဝန်ထမ်းဆောင်ရပါတယ်အကယ်၍နေစုံနယ်ကဒေသကအစိုးရဆေးရုံတွေမှာသုံးနှစ်တာဆရာဝန်မထမ်းဆောင်နိုင်ဘူးလို့ဆိုရင်ကျမရဲ့ဝန်ကြီးဌာနကိုဤလေးလှတဲ့တံငွေပေးဆောင်ရပါတယ်2008ခုနှစ်စင်ရရအဲ့ဒီနှစ်မှာဆရာဝန်ဘွဲ့ရရှိသူစုစုပေါင်း1189ဦးရှိခဲ့ပါတယ်အဲ့ဒီထက်ကဆရာဝန်ပေါင်း356ဦးသာတော့နေစုံနယ်ကအစိုးရဖေးုံနေမှာဆရာဝန်မထမ်းဆောင်လို့တဲ့အတွက်ကျမရဲ့ဝန်ကြီးဌာနကိုတံငွေငွေများပေးဆောင်ရပါတယ်နေစုံနယ်ကအစိုးရဖေးုံနေမှာဖြစ်လို့ဆရာဝန်အစ်စ်တွေဆရာဝန်မထမ်းဆောင်ခင်တာလဲဆိုတဲ့အကြောင်းရင်းတွေကလည်းရှိနေပြန်ပါတယ်။ပထမချက်ကတော့ထိုင်းနိုင်ငံမှာဆရာဝန်ဖြစ်လာတဲ့လူလန်းစားအများစုဟာငကိုကလေးကငွေကြေးတက်နိုင်တဲ့မြို့နယ်လူလန်းစားအစွာများဖြစ်နေပါတယ်။အဲဒါကြောင့်မိသားစုနဲ့အိမ်နဲ့ဝေးတဲ့နေစုံနယ်ဆက်ဒေသတွေကိုမသွားချင်ကြပါဘူး။
ဒီအချက်ကတော့မြို့မှာရှိတဲ့ဆေးရုံတွေမှာအလုပ်လုပ်ရင်းတန်ခါချခြင်းနဲ့သဘောရှိနေတာကိုလည်းတွေ့ရပါတယ်။တတိယအချက်ကတော့တချို့နေစုံတွေကဒေသတွေဟာနိုင်ငံရေးမတည်ငြိမ်နိုင်ကြဖြစ်ပါတယ်။ဥပမာပြောရင်ထိုင်းနိုင်ငံတောင်ပိုင်းဒေသဟာမကြာခဏဘုံကွယ်တလန့်ပြည့်လူသက်အစရှိတဲ့ကျန်းဖက်လွတ်ရတဲ့ကြောင့်ဆေးကြောင်းစင်းပြီးသားဆောင်ဝင်အသိများဟာအဲ့လိုဒေသမျိုးကိုမသွားလို့ကဖြစ်ပ ဒီနေ့ရှင်များကကျမကြီးဝန်ကြီးဌာနကိုအကြံပြုလာတာလို့ရှိပါတယ်။ဘယ်လိုလို့ဆိုတော့တောင်းနေတွေကအရေးချစ်မိပြီးငွေကြေးမတက်နိုင်တဲ့ကြောင်းသားတွေစိတ်သက်ကတူမှာတယောက်ပညာသင်ကြားနိုင်မှုအတွက်အခွင့်အလမ်းတွေဖန်တီးပေးဖို့ဆိုတဲ့အကြံပြုချက်ဖြစ်ပါတယ်။တောင်းနေကကျောင်းသားတွေကိုယ်တိုင်ဆရာဝန်ချစ်လာခြင်းအဖြစ်တောင်းနေတွေမှာလိုအပ်တဲ့ဆရာဝန်တွေရရှိလာနိုင်တယ်လို့သုံးသပ်ပါတယ်။
ပြမဆောင်မရှင်ဇော်လူတက်တင်ပြနေတဲ့မြို့ပြနေမြေဖွံ့ဖြိုးစုပြေကဏ္ဍကိုထုတ်လွှင့်ခဲ့တာပါဆက်လက်ပြီးတင်အချင်းချုပ်တေးကြမှာပါခင်ဗျာ
မြန်မာနိုင်ငံအမိကိုအင်္ဂလိပ်လိုခေါ်ပေါ်သုံးဆွဲရမှာမူလအတုံးလုံးဖြစ်တဲ့ဘာမာကနေမြန်မာလိုစေဆွေရကအရမပြောင်းလဲခဲ့တာဟာဒီမိုကရေစီနီးလမ်းမကျတဲ့အတွက်မိမိတို့အသိမှတ်မပြုခြင်းဖြစ်တယ်လို့မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါအပြင်အာဆီယံအဖွဲ့အတွင်းမြန်မာဒီမိုကရေစီရေးအတွက်ဆောင်ရွက်ဖို့ဦးသိန်းစိန်အဆွေရကိုပုံမတိုက်တွန်းပြောဆိုလာတာတွေဟာတူးတက်မှုတရက်ဖြစ်ကြောင်းဒေါက်ဆန်းစုကြည်ကဆိုပါတယ်
မြန်မာစိုးရပေါ်ပိတ်ဆို့ပြစ်ဒဏ်ခတ်ထားတဲ့မြန်မာနိုင်ငံလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအုပ်ဥပဒေကိုတည်တံ့တို့ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တွေကမနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာအရေးတကြွတဲ့အမေရိကန်လွှတ်တော်မှကင်တက်ကီပြည်နယ်အထက်လွှတ်တော်မှဖြစ်တဲ့မစ်ချ်မက်ကွန်နဲ့ကယ်လီဖိုးနီးယားပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှဒန်ဖန်စတန်တို့ဟာဒီဥပဒေကိုနောက်ထပ်တည်တံ့တိုးမြှင့်နိုင်ဖို့မူကြမ်းကိုလွှတ်တော်မှမနေ့ကတင်သွင်းလာဖြစ်ပါတယ
်အစာငတ်ခံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအာဏာပိုင်တွေအနေနဲ့မှန်ကန်တဲ့သဘောထားနဲ့ဖြေရှင်းပေးဖို့လိုတယ်လို့မိသားစုဝင်တွေကမနေ့ကတောင်းဆိုလိုက်ကြပါရခင်ဗျာ
ဇွန်လ19ရက်နေ့မှာကြာဝင်မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့အတွက်အမေရိကန်ပြည်သူ့ကတိုင်းရင်းသားရဲ့လက်မှတ်ရေးထိုးထားတဲ့မွေးနေ့ကပြားလေးမနေ့ကစားလိုက်ကပေးပို့လိုက်တယ်လို့သိရပါရခင်ဗျာ
သတင်းချင်းချုပ်ကိုကြားခဲ့ရတာပါနောက်ကြာနေ့မနေ့ခင် RFA ရဲ့အစီအစဉ်ကိုလည်းဒီမှာဒီမဲရှင်းသားပါတော့မယ်ရှင
်ဟုတ်ပါတယ်ခင်ဗျာဒီကနေ့မနေ့ခင် RFA အစီအစဉ်ရဲ့တောင်းခံအဒီတာကဦးကျော်မင်းထွန်းဖြစ်ပြီးတော့တန်ဖန်းအင်ဂျင်နီယာကကိုရီမန်ဖို့ဖြစ်ပါတယ်သတင်းတွေကိုဦးကျော်မင်းထွန်းနဲ့ဦးညံဝင်းအောင်တို့ကတင်ပြခဲ့ကြတာပါအစီအစဉ်မှုတွေအဖြစ်ဒေါက်ကင်းကြီးနဲ့ကျွန်တော်ကြောက်ကြောင်တို့ကတောင်းယူဆောင်ခဲ့ကြပါတယ်ခင်ဗျာ
နောက်ကြာနေ့မနေ့ခင် RFA ရဲ့အစီအစဉ်ကိုဒီမှာပဲရှင်းသားပါပြီရှင်တော်တက်ရှင်အားလုံးမင်္ဂလာပေါင်းနဲ့ပြေဝကြပါစေလို့ဆုမကောင်းတောင်းလိုက်ပါတယ
် RFA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တက်ရှင်မြန်မာပြည်သူပြည်သားများအားလုံးကိုစိတ်နှပြကျန်းမာရှင်လန်းကြပါစေခင်ဗျာ
You have been listening to Radio Free Asia.